အိန္ဒိယမြန်မာနယ်စပ်အရုဏာချပရဒေ့ရှ်နာဂါလန်မဏိပူနဲ့မီဇိုရမ်ပြည်နယ်တွေနဲ့ထိစပ်နေတဲ့ဒေသတစ်လျှောက်မှာအိန္ဒိယအစိုးရကချန်စီယိုခန့်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း NSCN နာဂါဆိုရှယ်လစ်ကောင်စီ Exit Move အဖွဲ့ကချင်းချောက်ပြောဆိုလိုက်ပါတယ်မြန်မာနယ်နယ်စပ်ဒေသတစ်လျှောက်ကပြည်နယ်လေးခုမှာချန်စီယိုခန့်မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်း NSCN Exit Move အဖွဲ့ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းနာဂါလန် Post သတင်းမှာဖော်ပြထားပါတယ်အဲ့လိုချန်စီယိုခန့်ချင်းဟာနာဂါပြည်သူတွေရဲ့သဘောထားကိုဆန့်ကျင်လှုပ်ဆောင်ခြင်းဖြစ်သလိုလူ့အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ရာလဲရောက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်နာဂါတွေအခြေချရာအချက်အချာဖြစ်တဲ့ပန်ရှားရွာမှာအိန္ဒိယနဲ့မြန်မာစစ်တပ်တွေပူးတွဲပြီးနေဂျာစီယိုကာယာနေရာဟာနာဂရီရဲ့ဆန္ဒနဲ့လုံးဝဆန့်ကျင်နေပြီးဒီဒေသမှာအခုလိုလှုပ်ဆောင်မှနဲ့ပတ်သက်ပြီးနာဂရီစီကသဘောတူညီချက်မယူခဲ့သလိုတိုင်ပင်ဆွေးနွေးတာလည်းမရှိခဲ့ဘူးလို့တခြားနာဂလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ NSCN ကပလန်အဖွဲ့ကလည်းပြီးခဲ့တဲ့ဒီနေ့ပတ်အတွင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါဟာနာဂရီကိုခွဲပြစ်ပြီးနာဂမျိုးကိုထာဝရပိုင်ခြားသတ်မှတ်ဖို့1953ခုနှစ်ကဝန်ကြီးချုပ်နေရုနဲ့ဦးနုတို့လှုပ်ဆောင်ဘုတ်ကျိုးပန်းခဲ့တာကိုပြန်လဲအသက်သွင်းတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံထဲမှာနာဂလူမျိုးတွေအများအပြားရှိနေတာလည်းဖြစ်ပါတယ်အိန္ဒိယမြန်မာနိုင်ငံစလုံးမှာနာဂမိသားစုတွေဟိုးအရင်နဲ့ပေါင်းများစွာကလေးကအဲ့ဒီဒေသတွေမှာအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပြီးအခုလိုချန်စီယိုခတ်တာဟာဒီလူတွေကိုတကွဲတရဖြစ်အောင်လုပ်နေတာလို့2015ခုနှစ်မှာအိန္ဒိယအစိုးရနဲ့အပြစ်ခတ်ရဲ့ဆေးရီတစ်ဖက်သက်ကြီးညာခဲ့တဲ့NSCN K အဖွဲ့ကပြောပါတယ်တခြားနာဂအဖွဲ့အစည်းတွေဖြစ်ကြတဲ့နာဂအမျိုးသားကောင်စီ NNC နဲ့အရှိပိုင်းနာဂဖွံ့ဖြိုးမှုအဖွဲ့ ENDO အဖွဲ့တို့ကလည်းချန်စီယိုခတ်တဲ့အစီအစဉ်ကိုကန့်ကွက်ထားကြပါတယ်